မြန်မာနိုင်ငံကဆရာနာရှင်စနစ်စန့်ကျင်ရေးနဲ့ဒီမိုကရေစီရေးလှုပ်ရှားမှုတမိုင်းမှာမမီမီခေါ်မတင်တင်ရေးဟာအတူယူစရာကောင်းတဲ့အမျိုးသမီးတယောက်အဖြစ်အများကပြောဆိုနေကြပါတယ်။ဒါကြောင့်မမီမီရဲ့ဘဝကောက်ကြောင်းပြန်ကြည့်တဲ့အခါသူဟာမွေးစားမိခင်နဲ့ဆောင်းလျှောက်ကြီးပင်ခဲ့ရသူလို့သူနဲ့လှုပ်ဖို့ကင်ပဲတူဖြစ်တဲ့မနီလာသိန်းကအခုလိုပြောပြပါတယ
်။သူ့မိဘတွေကဆေးရုံမှာထားခဲ့တာပေါ့နော်။သူမြန်မာပြည်ဆရာမကြီးကနေပြောသူ့မွေးစားခဲ့တာပေါ့နော်။သူ့မိဘတွေကကင်းဒီမျိုးတွေဖြစ်တယ်။တော်ရမှာဖြစ်တယ်ဆိုတဲ့အရာမျိုးကိုသူစုံစမ်းကြည့်တယ်။ဒါပေမဲ့နောက်ဆုံးအချိန်အထိသူ့မိဘတွေကိုသူစိတ်ဆုံခွင့်မရလိုက်ဘူးပေါ့နော်
။မမီမီဟာရှင်းလေးလုံးရေးတော်ပုံကာလမှာရန်ကုန်တိုင်းတာဝန်မြို့နယ်ကအမှတ်လေးအထက်တန်းကျောင်းသူတယောက်ဖြစ်နေပါဝင်ခဲ့တယ်လို့သိရပါတယ်။အရေးတော်ပုံနောက်ပိုင်းမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှလူငယ်တယောက်အနေနဲ့ပါဝင်ခဲ့ပြီးစစ်ဆေးရခေတ္တလျှောက်လုံးမှာ၄ချိန်အဖမ်းခံခဲ့ရပါတယ်။1989ခုနှစ်မှာပထမအချိန်အဖမ်းခံရပြီးအဲ့တော့ကထောင်ထဲမှာ၄လလောက်ကြာခဲ့ပါတယ်။ဒုတိယအကြိမ်ကတော့1996ခုနှစ်ကျောင်းသားလှုပ်ရှားမှုမှာပါဝင်ခဲ့ပြီး2009ခုနှစ်ကြာခဲ့ပါတယ်။2009ခုနှစ်မှာတော့လောင်စာစီနဲ့ကုံစင်းတို့ကြာစင်းလှုပ်ရှားခဲ့လို့ထောင်ထဲ65နှစ်ချမှတ်ခံရပြီး2015ခုနှစ်မှာတခါထောင်ထဲ45ရက်လောက်နေခဲ့ရပါတယ်။အဲ့ထောင်တက်တန်းတစ်လျှောက်မှာအင်းစင်ထောင်၊တာယာဝတီထောင်၊ပသိမ်ထောင်၊မန္တလေးထောင်၊ကတားထောင်၊ရွှေဘိုထောင်တွေမှာနေခဲ့ရပါတယ်။သူနဲ့ပတ်သက်လို့မနီလာသိန်းကအမှတ်တရကိုအခုလိုပြောပြနေပါတယ်
။ဒီကမမေရဆို96ဒီဇင်ဘာလောက်ရှားတော့ကျွန်တော်အင်းစိန်ထောင်ရောက်တဲ့အချိန်မှာပို့ပြီးတော့အဲ့မှာဆက်ပြီးတော့ရင်းနှီးသွားတာပေါ့နော်။အင်းစိန်ထောင်မှာအတူတူပါပဲ။ဒီ96ကျွန်တော်တို့ဖမ်းခဲ့ကြည့်တဲ့အချိန်ကျွန်တော်တို့အင်းစိန်ထောင်ရဲ့အရှေ့တိုင်းမှာကျွန်တော်တို့တူတူနေခဲ့ရတယ်။တခန်းစီပေါ့နော်။အဲ့ကလာနဲ့ပတ်သက်ပြီးတော့ကျွန်တော်အမှတ်တရရှိတဲ့အရာတခုပြောပြချင်တယ်ပေါ့နော်။အဲ့လားပါလဲဆိုတော့အဲ့အဲ့ဒီတော့အချိန်ကျွန်တော်ဆိုလို့ရှိရင်ကျမတို့ရဲ့အခန်းတွေကိုရှေ့ပိတ်နောက်ပိတ်ပေါ့နော်အဲ့လိုမျိုးအမောင်ထပြီးတော့ကျမတို့ထားတယ်အဲ့လိုထားတဲ့အချိန်မှာအိမ်နဲ့လဲထောင်စာပြည့်စုံမရဘူးအဲ့တော့ကျမတို့ဒီဖန်ဆီးခံထားရတဲ့ကျမတို့ဒီအခန်းနှစ်ခန်းမှာပထမကမိမိကကျမရဲ့ဘေးကမှာရှိလဲအဲ့လိုရောက်ချိန်မှာကျမတို့ကလုံးဝစားစရာဒီပုံစံနဲ့ပဲဆွဲပြီးစားနေရတာပေါ့နော်အိမ်နဲ့လဲထောင်စာပြည့်စုံလည်းမရဘူးပါဆက်ပေးခွင့်တွေလည်းအကုန်ပိတ်ထားတဲ့အချိန်မှာမိမိကဒီအဆောင်ထွက်သွားတဲ့လူတွေကနေပြီးတော့မိမိရဲ့အခန်းကိုဘုတ်လေးတစ်ခုပစ်ပေးလိုက်တယ်အဲ့ဒါကိုဝန်ထမ်းတွေကညင်တဲ့အခါမှာချက်ဖေးလုံးမဲ့ဆိုခွင့်နဲ့ပေါ့နော်အဲ့မှာကျမတို့ကဘာလုပ်လဲဆိုချက်သွင်းလေးနေရတယ်ဘုတ်လေးတွေကိုဒီကန်အောင်ချက်ချင်းပို့လိုက်တဲ့အခါမှာသူ့အခန်းကိုချက်ဖေးဝင်လုပ်တဲ့အခါမှာမပါတော့ဘူးပေါ့ကျမတို့အဲ့လိုဒုက္ခဆိုတာဖြစ်နေတဲ့အချိန်မှာပေါ့နော်အဲ့လိုမျိုးဘုတ်လေးတစ်ခုကိုကျမတို့အကုန်လုံးကမျှဝေစောက်စောက်ခဲရတယ်ဒီတစ်ခုရဲ့တော့ဘုတ်ကလေးကအင်မတန်မှချွတ်နေစေခဲ့တယ်ပေါ့နော်
အဲ့ဒီပြင်တာယာဝတီထောင်ထဲမှာနေခဲ့တဲ့ကာလာတုံးကအဖြစ်အပျက်တခုကိုလည်းမနီလာသိန်းကအခုလိုပြောပါတယ
်။တာဝီရဲ့တကယ်နေရာကနေမှာကျမတို့ညီမတွေပြည်သူချက်တန်းခဲ့ရတဲ့အရာတွေရှိတယ်ပေါ့။အဲ့ဒီမှာမှတ်မှန်ရနောက်တစ်ခုကပါရှိနေဆိုလို့ရှိရင်နှစ်ပြကျေးရကျမတို့ရဲ့ဘေးတိုင်မှာလာပြီးတော့သူ့ကိုထားတယ်ပေါ့နော်။ထောင်ကထားတဲ့အခါမှာသူ့ရဲ့ရုပ်ရင်းကျက်တဲ့စကားတွေပြောဆိုနေတာ၊နိုင်ဆိုင်တဲ့စကားတွေကျမတို့တူယူတိုက်ပေးခဲ့တယ်လို့လာပြောနေတဲ့ဟာကျမတို့ထောင်ကိုအချိန်ချင်းချင်းပြခဲ့ပေမဲ့ဘာမှအရေးကြီးဆောင်ရွက်မှုမရှိခဲ့ဘူး။အဲ့အချိန်မှာကျမတို့အဆောင်အခန်းဆန္ဒပြမယ်ဆိုပြီးတော့လုပ်တယ်။အဲ့ခါမှာမမ်မီကြီးကကျမတို့ဒီလိုတိုက်ရဲထမင်းဖို့ကိုင်ပြီးတော့ကျမတို့နေ၄ရက်စလုံးအဆောင်အခန်းဆန္ဒပြပါဦးဆိုပြီးတော့ပို့တယ်။ပို့ပြီးတဲ့အခါမှာကျမတို့ဟာဒီလိုမျိုးလူငယ်ဆောက်အားဖြင့်ခံနေရပါတယ်ဆိုတဲ့ဟာကိုနှစ်ဆောင်ရဲ့ဒီခြေကမ်းမောင်းကိုတက်ပြီးတော့အော်ရှစ်ပြီးတော့ပြောဆိုခဲ့တယ်။အဲ့တော့မဆောင်အားတာပိုင်းကြီးအားလုံးကဆင်းလာပြီးတော့မှဒီအရေးကြီးမှုလုပ်ပေးခဲ့တယ်။
မမီမီဟာ1990ခုနှစ်မှာ NLD တာဝန်မြို့နယ်လူငယ်တာဝန်ခံကိုလှမိုးနဲ့အိမ်တော်ကြားခဲ့တဲ့အတွက်သမီးတယောက်သားတယောက်ထွန်းကားခဲ့ပါတယ်။သူဟာနိုင်ငံရေးကြောင့်မိသားစုနဲ့နေရတဲ့ကာလနည်းခဲ့ပေမဲ့သူ့မိသားစုအပေါ်တန်ရောင်းစဉ်ကြီးပုံကိုသူနဲ့အတူထောင်ထဲနေခဲ့ရတဲ့မတ်မိုးကလျာဦးကပြောပြပါတယ
်။2000ဆန္ဒပြကြည့်တဲ့အချိန်မှာသူအမစီကိုလာနေရပေါ့နော်။လာနေရတစ်လလောက်ကိုကြာပါပေါ့။မတို့အင်ဂျင်အင်ဂျင်တဲ့မှာက SDR တွေရှိသူကတကယ်အပြင်ထွက်မလို့လုပ်တဲ့အချိန်မှာ SDR ကကားနဲ့ဝင်လာတယ်။သူကစပိန်လေးနဲ့ထွက်တဲ့အချိန်မှာတိုက်မိမလို့ဖြစ်သွားတဲ့အချိန်မှာဘာဖြစ်လို့မလုံခြုံတော့ဘူးပေါ့နော်။လုံခြုံတော့ဘူးဆိုတဲ့ခါကျတော့ကိုထေးကျော်ကလမ်းပြောတယ်။လမ်းပြောတဲ့ခါကျကိုထေးကျော်အဆင်မီမီထွက်လာခဲ့တော့ဆိုတော့မိမိသွားတော့မှာပေါ့နော်။သွားတော့မယ်ဆိုတဲ့ခါကျတော့မိမိကအမောင်မှားသွားတာပေါ့။အဲ့အချိန်မှာသူ့ကိုစငယ်ချင်းတွေကနေပြီးတော့တကယ်လို့ရှောင်မယ်ခါညာဆိုရင်ပြေးလို့ရအောင်သုံးလို့ရအောင်ပတ်စံပေးထားတာရှိရပါတော့။အဲ့ပေးထားတဲ့ပတ်စံတွေကနေပြီးတော့ဒီပုံသုံးမလောက်ကိုသူ့ရောင်းမကိုပေးပေးပါပေါ့နော်။ဘာလို့လဲဆိုတော့ဒါကလေးနှစ်ယောက်အတွက်ပေါ့။အဲ့ဒီအချိန်မှာသူ့သမီးကဆယ်ရင်းချိန်မဲ့အတွက်ကြောင့်မလို့အဆောင်တစ်ခုမှနေနေတယ်။နေနေတဲ့အချိန်မှာသူကပြောလဲဆိုတော့အမားတဲ့တကယ်လို့များတဲ့မိမိပေါ့နော်။ခန်းခံရတယ်ဆိုလို့ရှိရင်ရှင်းဝင်လေးကိုပေးမသိပါဘူး။သူကမမဖြေနိုင်မှာသိုးရပေါ့နော်။ပေးချမှာခဲ့ရပေါ့နော်။နောက်ထပ်မှာခဲ့တာရှိသေးတယ်။ ကလေးတွေကိုဂရုစိုက်ပေးဖို့အဲ့ဒီမှာပူလာမင်းလေးကဖြစ်တဲ့အားမကြီးသူအမအောင်တေးချမှားခဲ့ရပေါ့နော်အရင်တော့အမတို့ကဟိုမိမိကကလေးတွေကိုပြစ်ထားပြီးတော့နိုင်ငံရေးလုံးနိုင်တယ်လို့အမတို့ကအဲ့လိုမျိုးထင်မိမဲ့လေခင်ဗျားကြောင့်မိမိရင်ထဲမှာသူ့ကလေးတွေကိုစိုးရိမ်တော့ကရှိရဲဆိုတော့အဲ့ဒီအချိန်မှာအမတေးချသိလိုက်ရတယ
်အဲ့ဒီပြင်မမီမီဟာလုပ်ဖို့ကံပြတ်တွေပေါ့အနစ်နာခံတတ်တာကိုလည်းမတ်မိုးကလေးကိုပြောပြတာကဒီလိုပါ
မိမိကသူ့ဝင်သားစုပေါ်မှာမဟုတ်ဘူးလူတိုင်းပေါ်မှာ तू ကအရင်အနစ်နာခံတတ်တယ်အဲ့တော့အမတို့တာဝန်ထမ်းမှာမင်းကလေးရှိရောက်ရှိရေအဲ့မင်းကလေးရှိရောက်မှာ၄ယောက်ကထောင်ဝင်ကြလာရေနောက်ထပ်၄ယောက်ကထောင်စားမလာနိုင်ဘူးပေါ့နော်ဆိုတော့ခါကြအမတို့အကုန်လုံးကစုပြီးတော့ဝေးညစားရတာပေါ့စားတဲ့အခါကျတော့အမတို့ကမလုပ်ရလဲဆိုတဲ့အခါကျတော့ထောင်ရဲ့ထုံးပြန်တိုင်းပေါ့နော်ချက်ပြုတ်စားဖို့အတွက်စီစဉ်ရတာပေါ့ချက်ပြုတ်တဲ့တာဝန်ကိုမင်းကြီးယူတယ်မင်းကြီးကနေတိုင်းနေတိုင်းချက်တယ်ချက်တာမှဘယ်လိုမျိုးချက်လဲဆိုတဲ့အခါကျဘယ်သူကပဲဘာပဲစားစင်တယ်လို့ပြောပြောသူကတစ်ခါမှညင်ညူပြီးတော့ဟင်းမလုပ်ချင်ဘူးဆိုတဲ့အဥ္စာမျိုးမရှိဘူးပေါ့နော်သူအနန္တခံနဲ့အနစ်နာခံတဲ့လူမျိုးဖြစ်တာပေါ့နော်
။မမီမီဟာ88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စီမှာအမျိုးသမီးရေးရာဌာနဒုတိယတာဝန်ခံအဖြစ်လုပ်ကိုင်ခဲ့ပြီးစစ်ပြေးဒုက္ခသည်တွေရေးပြေးဒုက္ခသည်တွေစီအကြိမ်ကြိမ်သွားပြီးကူညီခဲ့သလိုတစ်ဖက်မှာလည်းရန်ကုန်နိုင်ရေးကူညီမှုအသင်းကြက်ချင်နီမိသားအဖွဲ့တို့မှပရဟိတတာဝန်တွေကိုတက်တက်ကြွကြဆောင်ရွက်ခဲ့ပါတယ်။မနှစ်ကကြာရောက်ခဲ့တဲ့ရွှေရောင်တော်လိုင်း10နှစ်ပြည့်ကာလအချိန်မှာတော့ညညွေးအရေးကြီးပုံကိုမမီမီက RFA ကနေတဆင့်အခုလိုပြောခဲ့ပါတယ
်ပေးဆက်ခဲ့ကြတဲ့တန်ကတော့အရှင်သူမြတ်ဒီနဲ့အတူကျောင်းသားပြည်သူတွေအားလုံးကိုလည်းဒီနေရာကနေပြီးတော့အလေးအနက်ဥညွတ်ခုံပြုပါတယ်ဆက်ပြီးတော့လည်းကျမတို့အတိုင်းပြည်ရဲ့အနာဂတ်ဒီမိုကရေစီလမ်းဆောင်ပေါ်မှာအားလုံးစီစီလုံးလုံးညီညီညွတ်ညွတ်နဲ့ပမိုင်းရဲ့သွေးဆက်တွေကိုအင်အားဖြင့်အသုံးချပြီးတော့ရှောက်လန်းကြပါလို့လည်းတိုက်တွန်းချင်ပါတယ
်အခုတော့ဒီမိုကရေစီရေးလူမှုရေးတွေမှာနိုင်ငံအနှံ့တက်တက်ကြွကြွသွာလာလှုပ်ရှားခဲ့တဲ့မမီမီဟာပြီးခဲ့တဲ့ဩဂုတ်လ13ရက်နေ့ကပသိမ်မြို့ကနိုင်ငံရေးကျင်းသာဟောင်းကဗျာဆရာမောင်အောင်ပွင့်ရဲ့ဇနီးတဲ့စာပနာကအပြန်ကြောင်းကုန်းမြို့နယ်မှာလမ်းမကောင်းတဲ့တံကြောင့်မတော်တဆကားမှောက်ပြီးကွယ်လွန်ခဲ့ရပါပြီ။သူ့ဘဝမှာအမြဲတည်ဆုံနေတဲ့တခြင်းကတော့ခွန်အားဖြင့်မိငယ်တခြင်းပဲဖြစ်တယ်လို့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကစောင်းမတစ်ပုဒ်မှာရေးထားတာတွေ့ရပါတယ်ခင်ဗျာ။